မြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်ကပြင်းထန်နေတဲ့တိုက်ပွဲတွေကြားမှာရိုဟင်ဂျာတွေကြားညံ့မဲ့အရေးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ရခိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့အာရခတပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့မောင်နှုံးမှာနေထိုင်ကြတဲ့ထောင်ပေါင်းချီတဲ့ရိုဟင်ဂျာတွေစစ်ပွဲတွေကြားမှာပိတ်မိမှကိုစိုးရိမ်နေကြတာဖြစ်ပါတယ်။အာရခတပ်တော် AA ကတော့မောင်နှုံးမြို့မှာရှိတဲ့စစ်ကောင်စီရဲ့လက်ကျန်တပ်စခန်းကိုထိန်းချုပ်နိုင်မှုပြင်ဆင်နေပြီးတော့ဒေသခံတွေမနေ့ညကနောက်ဆုံးထားထွက်ခွာကြဖို့တတိပေးနေပါတယ်။ AA ရဲ့ထုတ်ပြန်ချက်ထဲမှာစစ်ကောင်စီတက်ဆွဲထားတဲ့နေရာတွေမှာအတူပူးပြီးတော့နေထိုင်တာမျိုးတွေမလုပ်ဖို့ကိုလည်းသတိပေးထားပါတယ်။မောင်နှုံးမျိုးကလက်ရှိအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူး။ကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွေဒူးဝင်ကြီးဦးအောင်ကျော်မို့ကတော့တိုက်ပွဲတွေကြားမှာပိတ်မိနေတဲ့ရိုဟင်ဂျာက9000လောက်ရှိနေပြီးတော့သူတို့မှပြေးစရာမြေမရှိဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ရိုဟင်ဂျာတွေနယ်ဆက်ဖြတ်ကျော်တိမ်းရှောင်တာကိုခွင့်ပြုမှာမဟုတ်ဘူးဆိုတာကိုပြောထားပါတယ်။ကုလသမဂ္ဂလူခွေရေးဆိုင်ရာမဟာမင်းကြီးရုပ်ရဲ့မေလအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာတော့စစ်ကောင်စီတပ်အနေနဲ့ရော AA အာရခတပ်တော်ဘက်ကရောရိုဟင်ဂျာရဲသားတွေကိုလုံလောက်တဲ့ကြိုတင်ကာကွယ်မှုတွေလုပ်ဖို့ပြတ်ခွက်ခဲ့ကြတယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်ရှင်။